မြန်မာနိုင်ငံထဲမှာ HIV ရောဂါပိုးကြောင့်သေဆုံးမှုနှုန်းဟာ6နှစ်အတွင်း50ရာခိုင်နှုန်းကျော်ကျဆင်းသွားတယ်လို့ UNAIDS ကုလသမဂ္ဂရဲ့ AIDS တိုက်ဖျက်ရေးအဖွဲ့အစည်းကထုတ်ပြန်ပါတယ်။ဒီကိန်းဂဏန်းဟာအာရှပစိဖိတ်ဒေသတွင်တစ်ခုလုံးပါကြီးမားတဲ့အကြောင်းလဲအောင်မြင်မှုတရဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ဒီကြောင့်နဲ့ပတ်သက်လို့ UNAIDS ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Mr. Osama Tawel ကိုမက်ကင်ချူတွေကဆက်သွယ်မေးမြန်းထားပါတယ်ရှင်။
UNHCR ဒီကနေ့ထုတ်ပြန်တဲ့အရာဒီမြန်မာနိုင်ငံမှာ HIV/AIDS ရောဂါကြောင့်သေဆုံးတဲ့သူအရေအတွက်ဟာပြီးခဲ့တဲ့6နှစ်အတွင်းမှာ50နှစ်ရာခိုင်နှုန်းထိကျဆင်းသွားတယ်ဆိုတာသိရပါတယ်။ဒီလိုကျဆင်းသွားတဲ့အဓိကအကြောင်းရင်းတွေကဘာတွေပါလဲရှင
်။ The main factor basically is related to a massive scale up they have done in HIV treatment over the last few years.In other words,
ပြီးခဲ့တဲ့နှစ်နည်းငယ်တည်းမှာဒီ HIV ရောဂါကုသမှုကြီးကြီးကျယ်စွာတိုးလာခဲ့တာအဓိကချက်တစ်ခုပါ။အဲ့လိုမျိုးကုသမှုတွေကိုရန်ကတော့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေတတိပုဂ္ဂလအဖွဲ့ကြီးတွေကဆောင်ရွက်ပေးခဲ့တာပါ။အဲ့နောက်ပြီးခဲ့တဲ့နှစ်နည်းငယ်ကစပြီးတော့အစိုးရကလည်းဒါကိုလူလူကျမ်းမာရေးကဏ္ဍတစ်ခုဖြစ်နေအချိန်မြင့်ပြီးတော့ဆောင်ရွက်လာတာမို့လို့အခုလိုမျိုးတိုးတက်မှုတွေဖြစ်လာတာပါ။ဝိုင်းလံခေါင်တည်တဲ့ကျေးလက်ဒေသတွေမှာပါလုံးဆောင်နိုင်ခဲ့တာကြောင့်လည်းဖြစ်ပါတယ်။ကုသမှုတွေပိုကောင်းလာတဲ့အတွက်ဒီရောဂါနဲ့ဆက်ဆက်တဲ့သေဆုံးမှုတွေနည်းသွားတာပါ။ပြန်ပါဖွဲ့စည်းရေးရဲ့ဘွမ်းဝင်းကူညီမှုနဲ့အစိုးရကနှီးပြွားချပြီးတော့ဆောင်ရွက်နေတာကြောင့်လို့လဲဆိုနိုင်ပါတယ်
။ဒီတိုးတက်မှုကသတင်းကောင်းပါဆိုတော့ဒီတိုးတက်မှုကိုဆက်ပြီးတော့ထိန်းသိမ်းနိုင်မှုဘာတွေလှုပ်ဆောင်ဖို့လိုအပ်ပါတယ်ရှင
်။ Yes, I mean still there's a way to go. I mean this has been a good achievement but right now there's still in terms of coverage there's only 57% of estimated those people living with HIV on treatment.So we have to move towards
the ကောင်းတဲ့တိုးတက်မှုတစ်ခုပါဒါမျိုးလို့ရှင်းဆက်တိုးတက်အောင်လို့ဆောင်ရွက်ရတယ်လည်းရှိပါတယ်အခုဆိုလို့ရှိရင် HIV ရောဂါရှိတဲ့သူဦးရေဆက်စုပေါင်းရဲ့59ရာခိုင်နှုန်းကိုပဲကုသမှုပေးနိုင်ပါသေးတယ်60ရာခိုင်နှုန်းကုသမှုပေးနိုင်တဲ့အထိလှုပ်ဆောင်သွားဖို့ဆိုရဲကျွန်တော်တို့ရဲ့ရည်မှန်းချက်ရောက်ဖို့အတွက်ဆက်ပြီးတော့ကြိုးစားသွားအောင်ပါပါအဲ့ဒီအတွက်လိုအပ်တဲ့ကုသမှုဆိုင်ရာရင်းမြစ်တွေရှိဖို့လိုပါတယ်စေဝါတွေရှိရမှာဖြစ်တယ်လို့ပဲလိုအပ်ချက်နဲ့အညီအခိုင်အမာကုသမှုပေးနိုင်မဲ့ကျန်းမာရေးစနစ်ရှိဖို့လိုအပ်ပါတယ်အရေးကြီးတဲ့အခုကတော့ဒီရှိနေတဲ့ကျန်းမာရေးစနစ်တွေမှာ HIV ရောဂါကူးစက်ခံထားရသူတွေပြုစုစောင့်ရှောက်ခွင့်ရဖို့ပြီးတော့ခွဲခြားဆက်ဆံခံရတော့ဒီရောဂါအောင်လို့ရုပ်ဖို့လိုပါတယ်။နောက်လေးထားရမှာတခုက HIV ရောဂါဖြစ်ပွားမှုနှုန်းအမြင့်ဆုံးဖြစ်နေတဲ့နေရာတွေမှာရှိနေကြတဲ့ကူးစက်ခံထားရသူတွေအထူးဖြစ်တော့ဒီမွေးဆေးဝါးသုံးဆဲသူတွေလိင်တူကူးဆက်ဆံသူတွေလိင်ဖြောပြေးလုပ်ငန်းတွေမှာလုပ်ကံကြသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုတွေရှိဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာကဒီလိုမျိုးလူတွေအတွက်ကျန်းမာရေးဆောက်ရှောက်မှုတွေအလွယ်တကူမရနိုင်သေးတာကြောင့်ပါဆိုတော့ဒီလိုမျိုးအချက်တွေကိုလေးထားလုံဆောင်မယ်ဆိုရင်တော့လက်ရှိတိုးတက်မှုတွေကနေပြီးတော့တနင်္ဂနွေလုံးအဆင့်ထိရည်မှန်းချက်တွေပြည့်မီလာအောင်လို့စောင့်နှိုင်ပါလိမ့်မယ
်ဟုတ်ကဲ့ဒီရောဂါတိုက်ဖျက်ရေးလုပ်ငန်းတွေမှာမြန်မာဆွေရဘက်ကအပြည့်အဝပူးပေါင်းဆောင်ရွက်တာရောရှိတယ်လို့ပြောနိုင်ပါလားရှင
် Yeah I mean I think there is a commitment on this area there is a realization of the importance of HIV.
ဒီကိစ္စတွေပတ်သက်လို့ဆွေးနွေးကတာဝန်ခံချက်လုပ်ဆောင်နေတာတွေ့ရပါတယ်။အရေးကြီးဆောင်ရမယ့်ကိစ္စဆိုတာကိုသတိပြုလက်ခံထားတာတွေ့ရပါတယ်။ကူးစက်ဖို့လွယ်ကူတဲ့အန္တရာယ်တွေရှိနေတာဥပမာဆိုလို့ရှိရင်ဆေးထိုးအကတဆင့်မွေးဆေးဝါးသုံးဆဲကြတဲ့သူတွေကြောင့်ကူးစက်မှုဖြစ်ရတဲ့ကိစ္စမျိုးတွေပါ။ဆိုတော့ဒီလိုမျိုးကိစ္စရတဲ့ကိုကင်တယ်ဖို့စိတ်ပိုင်းဖြတ်ထားတာတွေ့ရပြီးတော့လက်တွေ့စီစဉ်ဆောင်နေတာတွေလည်းမြင်နေရပါတယ်။လက်ရှိမှာဒီကျန်းမာရေးဝန်ကြီးဌာနရဲ့ကြီးကြပ်ဆောင်မှုတွေဒီလိုလူတွေကိုကူးစက်မှုတွေပေးနေတာလည်းဖြစ်ပါတယ်။ရပ်ဖက်ဖွဲ့စည်းတွေလူလူတွေနဲ့ထိတွေ့ဆောင်နေတာတွေလည်းရှိပါတယ်။အဲ့လိုမျိုးထိတွေ့မှုတွေဖြစ်အောင်လဲကျွန်တော်တို့ကဘက်ကအကူအညီပေးပါတယ်။လူမှုတိုင်ဝမ်ထဲမှာအပယ်ကျင်းခံထားရသူတွေအတွက်သူတို့မှလည်းကျမ်းမာရေးဆောက်ရှောက်ခွင့်ရဖို့အခွင့်အရေးရှိရဲဆိုတာတွေကိုလက်ခံလာအောင်လုပ်ရပါတယ်။ဆိုတော့ဆူရဘက်ကကူပေါင်းဆောင်တာရှိတယ်၊ဘာရှိတယ်လဲဆိုရင်တော့ဟုတ်ကဲ့ရှိပါတယ်။အဓိကချက်ကတော့ဆူရအနေနဲ့သူတို့စိတ်ပိုင်းဖြတ်ဆောင်နေတဲ့ကိစ္စတွေမှာဘယ်လိုမျိုးလက်တွေ့စီမံကိန်းတွေသွားမလဲဆိုတာပဲဖြစ်ပါတယ်။